Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဩဂုတ်လ6ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9မီတာ19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာပေါင်ပါဒီညနေစီစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းကမွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်မျိုးဖြုတ်တပ်ဖြတ်မှုဆိုင်ရာဆွတ်ဆွဲချက်တွေလုံးဝမရှိဘူးလို့မြန်မာဒုတိယသမ္မတဦးမြင့်ဆွေကဒီကနေ့ရည်ပြတ်ညင်းဆိုပါတဲ့မြောက်ကိုရီးယားနိုင်ငံအပေါ်ရှစ်တောင်အာရှနိုင်ငံများအာဆီယံအဖွဲ့နိုင်ငံတိုင်းဝန်ကြီးတွေကသတိပေးလိုက်တာကအမေရိကန်အစိုးရအတွက်စိတ်ကြေနပ်မှုရစေလိမ့်မယ်လို့ခန့်မှန်းရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ဒီနှစ်ကျင်းပတဲ့မွန်ပြည်သက်ပါတီရဲ့ဒေါ်လန်ရင်းနဲ့စစ်ရေးပြအခမ်းအနားတားမြစ်ပိတ်ပင်ခံရတဲ့အကြောင်းနဲ့အတူ
ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြာကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဇက်တိုက်ဖြစ်လာခြင်းပေါ့မှာကျမတို့ကတော့ဒီအစိုးရမကျင်းဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချဆောင်ရွက်တက်ဖို့ဖြစ်နေ
ရခိုင်ပြည်နယ်ပြည်ပခပြဿနာနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမင်းပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုတဝန်းမှာနေရာတော်များများကဒီနေကြရတာကိုအပြည့်တွေ့မြင်ရမယ့်အကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ငယ်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တငီထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တာမျိုးဖြုတ်တပ်ဖြတ်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာဒုတိယသမ္မတဦးမြင့်စွေကယတိပြညင်းဆိုလိုက်ပါတယ
်ကော်မရှင်ရဲ့စုံစမ်းဆွတ်ဆွဲချက်များကိုအခြေခံပြီးသုံးသပ်ပြောကြားရမည်ဆိုပါရင်ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမှမင်းကြီးရုံးကသုံးသပ်တဲ့ Crime Against Humanityဖြစ်နိုင်ခြေလုံးဝမရှိပါကြောင်းနဲ့အသနစ်ကရင်စီဟုယူဆနိုင်သည့်အနေအထားလဲလုံးဝမတွေ့ရှိပါကြောင်းပြောကြားလိုပါတယ
်ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အပိသက်အစီရင်ခံစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာသမ္မတကအခုလိုပြောဆိုသွားတာပါစစ်တပ်ဘက်ကအုပ်စုဖွဲ့အဓမ္မကျွလွန်တာမရှိကြလို့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းရွာတွေကိုရှင်းပစ်ခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်ဆွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြုစုထားတဲ့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအဖွဲ့တစ်ခုရဲ့အစီရင်ခံစာမှာတော့တပ်ဖြတ်မှုတွေအုပ်စုဖွဲ့အဓမ္မပြုကျင့်မှုတွေစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းကြေးရွာတွေကိုဖျက်ဆီးခဲ့တာတွေရှိတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကလည်းအစိုးရအနေနဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဖို့ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့တောင်းဆိုခဲ့ပါတယ်။မြန်မာအစိုးရရဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အတွင်းရေးမှူးဦးစော်မြင့်ဖေကတော့ကဘာတလောပြောဆိုချက်တင်တဲ့မြေပြင်အခြေအနေတွေမှာကွဲပြားမှုတွေရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ဥရှိကြကြည့်ရကျွန်တော်ထင်တယ်ဆရာတို့ရောက်မှာမဟုတ်မြောက်လည်းမရောက်နိုင်ဘူးဥရှိကြကြည့်ရအောင်။အဲ့ဒီမှာလူဦးရေ6000လောက်ရှိတယ်အိမ်ရေ920ခန်းရှိတယ်။အဲ့ဒီမှာသူကသူ HC ကြရဲ့အစင်ဟာနာမရောဘယ်မှာရောအကုန်လုံးကသူတို့ရွာမှာအစော်ကားမခံရတဲ့အိမ်တအိမ်မှမရှိဘူးကစောကားနဲ့အိမ်ကြီးပဲဆိုပြီးတော့ဒီဟာကမီဒီယာပေါ်မှာကဘာတိအောင်လုပ်တာသို့တော့ကျွန်တော်တို့တကယ်သွားတဲ့အခါမှာဒီဖြစ်စင်နေမရှိဘူ
းပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမောင်နှောဒေသကမြန်မာဆိုးရနေသားဆောင်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းမြန်မာတပ်မတော်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာပါဒီတိုက်ခိုက်မှုတွေနောက်ပိုင်းမြန်မာဆိုးရရဲ့နေမြေရှင်းလင်းဆောင်ရွက်ချက်တွေမှာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆဲချက်တင်တဲ့ပတ်သက်လို့စုံစမ်းမှုကုလသမဂ္ဂဘက်ကမြန်မာဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းထားပေမဲ့လည်းမြန်မာဘက်ကတော့လက်တင်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်မဲ့ဆုံးဖြတ်ချက်ပြက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကတညီတညွတ်ထဲမဲ့ပေးအတည်ပြုလိုက်ကြပါတယ်။အမေရိကန်ကကမကထာဖြူတင်သွင်းတဲ့ဒီအရေးယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးအစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာ10,000လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပစ်ပယ်ထိန်တုံးကြီးတွေကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်အရေးယူမှုချမှတ်ခဲ့တာပါ။အဲ့ဒီတုံးကြီးစမ်းသပ်မှုတွေအရမြောက်ကိုရီးယားရဲ့တုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ဒေသအများပြားထိရောက်နိုင်ကြီးအလားအလာရှိလာတာကိုပြနေပါတယ်။အခုဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့ပြည်ပပို့ကုန်ဝင်ငွေတနစ်ဒေါ်လာ3,000,000လောက်ထက်က3ပုံ2ပုံလျော့သွားမှာပါ။ဒ ဒီပို့ကုန်လေးမျိုးဖြစ်တဲ့တောင်မီးသွေးတန်တန်ရိုင်းခဲနဲ့ခဲရိုင်းတထုတွေနဲ့ပင်လယ်သာထွက်ကုန်တွေကိုပြတ်မှတ်ထားအရေးယူတာဖြစ်ပါတယ်ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ဒီပြုနိုင်ရေးအတွက်ရုရှားနဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုအထူးကျေးဇူးတင်ရှိပါကြောင်းအမေရိကန်သမ္မတဒေါနယ်ထရမ့်ကပြောပါတယ်
မြောက်ကိုရီးယားရဲ့ချင်းချောင်းမှုတွေတည်ငြိမ်မှုပြပြအောင်လုပ်နေတာတွေကိုအဆုံးသတ်နိုင်ရေးအတွက်တန်တမာရေးရအရာရာစီးပွားရေးရပါအခုထပ်ပို့ပြီးဖိအားပေးနိုင်ဖို့အတွက်မဟာမိတ်တွေမိဖက်တွေနဲ့အမေရိကန်သမ္မတထရမ့်ကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအင်ဂျီရိုဂျင်ညာချက်ကထပ်လောင်းဖော်ပြခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလိုက်နာပြီးဒုံးကျည်စမ်းသပ်မှုတွေလုပ်ပြီးနိုင်ငံတကာအတိုင်းအဝန်းကိုရံမစဖို့တရုတ်နိုင်ငံခြားရေးဝန်ကြီးကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်။ မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့စီးမျက်စီကန်းတွေကိုလိုက်နာဖို့စမ်းသပ်မှုတွေကိုမလုပ်တော့ဘဲအာဆီယံဖွဲ့ကလည်းတောင်းဆိုပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတောင်းတဲ့မြောက်ကိုရီးယားနိုင်ငံသားဆက်ဆံရေးတိုးတက်လာအောင်အခုအညီပေးခြင်းနဲ့လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကအစည်းအဝေးမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်။
ညကိုရီးယားရဲ့စမ်းသပ်မှုတွေပေါ်ပြစ်တင်ရှုတ်ချဖို့အတွက်အမေရိကန်အစိုးရကအာရှနိုင်ငံအတော်များများပေါ်အားထားနေပေမဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့ပြစ်တင်ရှုတ်ချတဲ့အခြေသူတို့မပါဘူးလို့ပြောဆိုခဲ့ပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင် Song Suni Gavare. ASEAN is our inforango, Mimadudia Nanganjai, Wenji Uchotin. They only up to be American Nanganjai, Wenji Telesen at Dija to Song Suni Gavare. American Nanganjai, Wenji Telesenga, Mel Korea, Paul P. Apinai, Chuvani Rapjabare. Tau Korea Nanganjai, Wenji Kanchon Huanet, Twisong, Apimara, Gulamga, Lunui Kansiga, Chamma like there. Mel Korea, Bodanga Peso Mute, ha. Tintin Kamone Yala Pidelo American and I Wunjiga Piosubare. Dong Korea Nanganjai Wunjigale Kula Damga Ye Mia Korea Bodanka Peso Mutiko Chuzo Lai Bare. Dine the Ningun in Now My Maro, American Nanganjai Wunji Telesinga, Russian Nanganjai Wunji Sergei Lavrov, now Tio Nanganjai Wunji Wan Yidone let to Sombo season Havare. Down the open levy and drain by net yen pamurigan, eight day yen sign, jump muri, pip wamala on children gawabodra. They will not only need the Yako, Chosu, Tajabugule, American Baga, Salatai, Doni, Rapibare. Dignate an English name are Dio Sura, Dawan Sidurin, Shidong, Ashanang, and Yaya, and Nangajai, when you dress on that Kama. Down the open at the line, I lost some at Jim was sick, COC, yes, ye move on, number ye to Jamelo, come on Tabarek. Yeah.
Viewer American fan Yeni Bem Yamavada season ago, Yeni Chonai Gwegani Kononai T. Slidometer Sakon, Kilohas Tikon Chow Shetonia. Slidometer Sako, Kilohas Tinganga Chonga. Slidometer Nasanga, Kilohas Titiku Chonga Ruani, we were told in Pini Wari.
Viewer Yamavan season yet, Ningan in Yeniki, Nangan Katharine Gunas in Yarapche Parish. Venezuela Nangama at the Yuka of Dinha like the time you give you Lodoga. Nangaya, Shinny Choku, Yaruga, Pesha like Bidden now, Naiba, Dream Habe. Let the American Conto Yepo, Marco Zaga, Venezuela Nangango, Fowen, Picani, Sanga like Bade. Brazil Nangaya, Panaye, Chetam, you Sopolo Masunibo, B. Brazil Nangatai, Wenjiga, Dinda de Gubio, Suramaro. Diki Sari, Lonirago, Japa. Tisong Moody, Dolla Babi, Pine Moody, Dolla Babi, Lupio Nide Jow. Now Dilurego Nis and Yimpanida Murina Dokabilu, Miau, Lole, Brazil, Hangazai, when she got Yosu Tabare. A poor way Picani, a chin, Gantamishi, sang like Dale, Pipare. Natal Senecunima, a poor way Pip Bowen Lade, Venezuela, Nangango. Do Greek a word, then Malignade, a dredge out, Singale, a Kulu, sang and get Pubare. Tamna Nicola Maduro, Yam Mohammed in a posi like the time you give you Ludoma, Mequebi, Shinito, Louisa or Tigago, Yaruga, Peshala Binau, Tada William Safego, Asato, Kanabare, Tyrell William Safe ကဗင်နီဇွဲလားလူခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုအဖြစ်ဒီမတန်ငင်ကတာဝန်ယူခဲ့တာပါ။ဒါပေမဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ဖို့ပြက်ကွက်မှုနဲ့အမေရိကန်ပြည်ထောင်စုကပြည်ထောင်စုကသူ့ကိုမကြားခင်ကပဲဝေဖန်ပြစ်တင်ထားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမနစ်စနေနေ့ကအတိုက်ခံကောင်းဆောင်လီယိုပိုဒိုလိုပက်စ်ကိုစစ်တပ်အကျဉ်းထောင်ကနေလွှတ်ပေးလိုက်ပြီးတဲ့နောက်သူ့ကိုနေအိမ်အကျယ်ချုပ်ပြန်ထားလိုက်တဲ့အကြောင်းဇနီးဖြစ်သူက Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်ရှင်။
ဩစတြေးလျနိုင်ငံရှိပကံရတဲ့မှာစနေနေ့ကပြတ်ကျသွားတဲ့အမေရိကန်စစ်တပ်လေယာဉ်ပေါ်ကပျောက်ဆုံးနေတဲ့ Marine တပ်ဖွဲ့ဝင်3ယောက်ကိုရှာဖွေတာတွေရဆိုင်းလိုက်ပြီလို့အမေရိကန်စစ်တပ်ကပြောကြားလိုက်ပါတယ်။ MV22 Osprey ပေါ်မှာပါတဲ့တခြားလူ23ယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။ဩစတြေးလျကာကွယ်ရေးတပ်တွေရဲ့အကူအညီနဲ့ဆယ်ယူရေးတွေကိုစတင်လှုပ်ဆောင်နေပြီးပျောက်ဆုံးနေတဲ့ Marine တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေကိုလည်းအကြောင်းကြားထားပြီးဖြစ်တယ်လို့ Marine တပ်ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ရဟင်းပုံစံနဲ့အဲ့ဒီစစ်လေယာဉ်ဟာBon Homrichet American System ဘောကနေပုံမှန်လုပ်နေကြပြန်တမ်းမှုတွေလုပ်နေစဉ်အတွင်းမှာပြတ်ကျခဲ့တာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။ဘာကြောင့်ပြတ်ကျသွားလဲဆိုတာတော့ပြောမထားပေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ Marine တပ်ဖွဲ့ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အင်မီရိုအရာရှိချုပ် John Kelly ကလည်းသမ္မတ Donald Trump ကိုရှင်းပြခဲ့တယ်လို့အင်မီရိုတာဝန်ရှိသူတို့ကပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ကမွတ်စလင်ဗလီတစ်ခုမှာမနေ့စနေနေ့ကပောက်ကွဲမှုဖြစ်တာဟာလက်ဖြစ်ဖောက်ခွဲရေးပစ္စည်းပောက်ကွဲတာဖြစ်တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောဆိုပါတယ်။မင်နီဆိုတာပြည်နယ်ဘလူးမင်တန်မြို့ကဒါအယ်ဖာရုအစ္စလာမစ်စင်တာပောက်ကွဲမှုမှာထိခိုက်ဒဏ်ရာရမှုတော့မရှိပါဘူး။အမိမြေလုံခြုံရေးဝန်ကြီးဌာနကပြည်ထောင်စုပြည်နယ်နဲ့ဒေသဆိုင်ရာအာဏာပိုင်တို့နဲ့ပူးပေါင်းပြီးစုံစမ်းစစ်ဆေးရေးဆက်လက်လှုပ်ဆောင်နေတယ်လို့ကြေညာချက်ထုတ်ပြောဆိုပါတယ်။မွတ်စလင်ပလီမာဝတ်ပြုသူအနေနဲ့စူးစီးရောက်ရှိနေချိန်မနဲ့9နိုင်ချောလောက်မှာပောက်ကွဲမှုဖြစ်ခဲ့တာပါအခု2018ခုနှစ်ပထမနှစ်ဝက်အတွင်းအမေရိကန်ပြည်ထောင်စုအတွင်းကအစ္စလာမ်ရဲ့အဖွဲ့အစည်းတွေပေါ်တိုက်ခိုက်မှုတွေကပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်နှစ်ဆနီးပါးရှိခဲ့တယ်လို့အမေရိကန်အစ္စလာမ်ရဲ့ဆက်ဆံရေးအမျိုးသားကောင်စီကပြောဆိုထားပါတယ်ရှင်
အမေရိကန်ကဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအနုမြုပ်ပုံကျဲခဲ့တဲ့82နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဂျပန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာကျင်းပခဲ့ကြပါတယ်။အဲ့ဒီအနုမြုပ်ပုံကြောင့်ဒုတိယကမ္ဘာစစ်ဆုံးသက်သွားစေခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တို့အတွက်နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်လာစေဖို့အမှန်တကယ်ကြိုးပမ်းတဲ့နေရာမှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေရောမပိုင်တဲ့နိုင်ငံတွေရဲ့ပါဝင်ဆောင်ရွက်မှုကကျွန်တော်တို့အတွက်လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေကဟီရိုရှိမာနှစ်ပတ်လည်နေ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုတော့အနုမြုပ်ပုံကျဲခံလိုက်ရတဲ့ဟီရိုရှိမာညဉ့်ညံ့ရေးအထိမ်းအမှတ်ပန်းချီမှာဒီကနေ့ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်တကင်ထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဒေသခံတချို့တပ်ဖြတ်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပါအင်အားသုံးတိုက်ခိုက်မှုတွေဖြစ်လာတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလွှတ်တော်ဘက်ကစောင့်ကြည့်မှုတွေနဲ့အရေးပေါ်အဆိုတင်သွင်းသွားဖို့ရှိတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကပြောဆိုလိုက်ပါတယ်။အခုလိုဒေသတွင်းကစိုးရိမ်စရာလုံခြုံရေးအခြေအနေပေါ်လုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေကစနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ်။အသေးစိတ်ကတော့ဆက်သွယ်မြင်းမြန်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့2012ခုနှစ်ကစလို့ဘာသာရေးလူမျိုးရေးအသွင်ဆန်တဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်2016ခုနှစ်အောက်တိုဘာလမှာတော့နေကြားစောင့်တက်စခန်းတွေကိုအင်အားသုံးကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသရင်းလုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေအထားဖြစ်လာတာပါ။ပြီးခဲ့တဲ့လတွေကမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာအပါအဝင်ပြီးခဲ့တဲ့ရက်ပိုင်းဩဂုတ်လဇန်ကပဲဒေသခံမျိုးတိုင်းရင်းသား6ဦးအသက်ဖြတ်ခံရပြီး2ဦးပျောက်ဆုံးနေတာနဲ့နယ်မြေရှင်းလင်းတဲ့လုံခြုံရေးတပ်ဖွဲ့တွေကိုပါအင်အားသုံးတိုက်ခိုက်မှုတွေရှိလာတဲ့အတွက်ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်လာတာပါ။ဒီလိုဒေသရင်းမတည်ငြိမ်မှုတွေနဲ့တရားဥပဒေစိုးမိုးမှုအားနည်းလာတဲ့အပေါ်ပြည်နယ်လွှတ်တော်ဘက်ကနေဘူးသီးအောင်မောင်တော်ဒေသကိုကွင်းစင်းလေ့လာစုံစမ်းမှုတွေနဲ့အစီရင်ခံစာတင်သွင်းခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဘူးသီးအောင်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်။လွှတ်တော်မှာအစိုးရအစီရင်ခံစာပေါ်ကျွန်တော်တို့တင်ပြီးထားပြီးဖြစ်ပါတယ်။ကျွန်တော်ဒီမှာရခိုင်ပြည်နယ်အမြောက်ပိုင်းဘူးသီးအောင်မောင်တော်ဒေသမှာလူကြီးရဲ့အားနည်းတဲ့အတွက်ကြောင့်လူကြီးတို့တူးပြီးချင်းပို့ဖို့တော့ကျွန်တော်တို့အစိုးရတင်ပြီးတော့တောင်းဆိုခဲ့တာရှိပါတယ်။အဲ့ဒီတောင်းဆိုခဲ့တာရှိတဲ့အောင်ညာလေကျွန်တော်မှာလူကြီးရဲ့ညှင်းတဲ့အတွက်ကြောင့်အခုမြည်ပြီးတော့တော့အစုလိုက်ပြုံလိုက်ကျွန်တော်တို့အကျဉ်းဆက်ခံရတာတွေကကျွန်တော်တို့လူကြီးရဲ့အားနည်းချေချောက်ဖြစ်တဲ့အဲဥပဒေစိုးမှုရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ကျွန်တော်အဲ့လိုသုံးသပ်လို့ရပါတယ်ခင်ဗျာ
။ပြည်နယ်လွတ်တော်ဥက္ကဋ္ဌ
ဥဆန်ကျော်လာဥဆောင်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဟာလဲအကြမ်းဖက်တပ်ဖြတ်ခံရတဲ့ကိုင်းကြီးကြေးရွာကမြို့တိုင်းရင်းသားတွေရဲ့ကြံရစ်သူမိသားစုဝင်နေစီတွားရောက်တွေ့ဆုံအပေးခဲ့ပါတယ်။ရခိုင်ပြည်နယ်လွှတ်တော်အနေနဲ့ရခိုင်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးလုံခြုံရေးရတုံးမြစ်ပေးဖို့နဲ့တရားဥပဒေစိုးမိုးမှုရှိအောင်စောင့်ကြည့်မှုတွေနဲ့ထိန်းချုပ်ဆောင်ရွက်သွား ယ်ပူပြီးအလားဒီအကျဉ်းဖက်မှုရရှိကမြင့်တက်လာတဲ့အခြေအနေရှိနေတဲ့အတွက်ကြောင့်အလားဒီလိုတရားဥပဒေစိုးမိုးနိုင်ငံတော်အချုပ်အခြာအနာဒီဟုတော့သူတို့ထိပါလာတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်ဒီမှာဖြစ်နေတဲ့ကိစ္စရဲ့အပေါ်မှာကျွန်တော်တို့ကတော့အလားအမြဲတမ်းတောင်းပန်နေနေပါတယ်ခင်ဗျာနော်အလားကျွန်တော်တို့အရေးကြီးလို့ကျွန်တော်တို့ကအလားဆုံးတော့တဲ့အခြေအနေရှိပါတယ်ခင်ဗျာ
အခုလိုရခိုင်ပြည်နယ်ရင်းကစိုးရိမ်စရာလုံခြုံရေးအနေအထားတွေနဲ့ပတ်သက်လို့သက်ဆိုင်ရာဒေသတွေလုံခြုံရေးတာဝန်ယူထားတဲ့ပြည်နယ်အစိုးရတပ်မတော်ပြည်ပရေးနဲ့နေသားဆောင်တပ်တွေကိုလုံခြုံရေးအင်အားတိုးမြှင့်ပေးဖို့နဲ့စနစ်တကျလုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထုမီကလည်းအကြံပြုပါတယ
်ဒီလိုမျိုးအကြံဖက်တက်ခတ်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြာကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပေါ့မှာကျမတို့ကတော့ဒီစိုးရိမ်မတင်ဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချဆောင်ရွက်တဲ့ပေါ့ဒီဒီရဲ့ကောက်ွေရေပေါ်တော့ဒီတောင်းဝန်ရှိတဲ့သူတွေကနေပြီးတော့စနစ်တကျပြင်ဆင်ဖို့လိုပါတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့နော်ဟိုရခိုင်ပြည်သူတွေအထူးသဖြင့်ရတေတော်မျိုးနေအတွက်မှာဆိုလို့ရှိရင်ဒီအကြံဖက်တက်ခတ်မှုနဲ့ပတ်သက်ပြီးအထူးသဖြင့်တာဝန်ထမ်းဆောင်နေတဲ့နေချာဆောင်ရတဲ့ဖွဲ့များကိုနေပြီးတော့ဝိုင်းဝန်းပြီးတော့ရန်သူတက်ခတ်အုပ်စုဖွဲ့တက်ခတ်တာနဲ့ပတ်သက်ပြီးတော့ကျမရခိုင်ဒေသမှာနေရတဲ့ဒီရခိုင်တိုင်းဒေသများအတွက်ဆိုရင်မတင်ဖြစ်နေပါရဲ့ရှင်သလွတ်တော်အနေနဲ့ကြာတော့ကျမတို့အတက်နိုင်ဆုံးကြိုးစားတော့ဖို့ရှိပါရဲ့ရှင
်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေပေါ်မှာဆရာမအနေနဲ့ပေါ့နော်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဘယ်လိုအကြံပေးချင်တာရှိပါလဲရှင်
ရခိုင်ပြည်နယ်ဟာအခုလုံးလုံးစေအနေထားရော2012နောက်ပိုင်းချင်းနေရအောင်ဒီကျွန်တော်တို့လေးလာကြည့်တဲ့အခါမှာရခိုင်ပြည်နယ်မှာကျန်းဖက်တက်ခတ်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပုံမှာကျွန်တော်တို့ကတော့ဒီအစိုးရမတင်ဖြစ်မှုတွေဒီအောက်တိုဘာ9ရက်နေ့2016အောက်တိုဘာ9ရက်နေ့ကဖြစ်သွားတဲ့အခြေအနေမျိုးဆိုလို့ရှိရင်ဒီကတောင်းဝန်ထမ်းဆောင်နေတဲ့သူကိုအင်ဒိုက်အားတဲ့အစီအစဉ်တခြားပေါ့အကျန်းဖက်တာပေါ့နော်အမတန်မှအစိုးရမတင်ဖြစ်မှုတွေဒီလိုမျိုးဖြစ်လာတဲ့အပေါ်မှာလို့ဒါဒီဒီရခိုင်ပြည်သူများအပေါ်မှာရခိုင်ပြည်နယ်မှာနေကြတဲ့တိပင်းတွေကိုငင်းကြမ်းကနေကြတဲ့တိုင်းရင်းသားပြည်သူတွေအပေါ်မှာတော့ဒီဖြစ်အလေးထားပြီးတော့လုံခြုံရေးပိုင်းဆိုင်ရာလှုပ်ဆောင်ဖို့လိုပါရဲ့ရှင
်ဒီကနေ့မှာပဲမောင်နှောဒေတာစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဒုတိယသမ္မတဦးမြင့်စွေနဲ့ကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေတို့ဟာကော်မရှင်အနေနဲ့မောင်နှောဒေတာတွေမြေပြင်ကွင်းစည်းဆောင်ရွက်မှုတွေနဲ့ကော်မရှင်ရဲ့သုံးသပ်ချက်အကြံပြုချက်တွေကိုရန်ကုန်မှာသတင်းစာရှင်းလင်းပြောကြားခဲ့ပါတယ်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့လည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့အစိုးရခန်းစားတစောင်းကိုဩဂုတ်လကုန်ပိုင်းမှာပဲနိုင်ငံတော်သမ္မတနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူတွေကိုအစိုးရခန်းစားတင်သွင်းသွားဖို့ရှိတယ်လို့လည်းကော်မရှင်ဘက်ကပြောပါတယ်။အခုချိန်အထိကတော့ရခိုင်ပြည်နယ်ရသေးတောင်နဲ့မောင်နှောဒေသတွေကအကြမ်းဖက်သမားလို့တန်မြရရှိသူတို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းဘက်ကနေမြေရှင်းလင်းနေပြီးလုံခြုံရေးတိုးမြှင့်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကလည်းသတင်းထုတ်ပြန်ထားပါတယ်။
မဆုမတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတခါတော့ဒီမွန်ပြည်သက်ပါတီရဲ့တော်လှန်ရေးနှစ်ပွဲကျင်းပဖို့ကန့်သက်ချက်တွေရှိတဲ့အကြောင်းကိုတင်ပြပေးပါမယ်ဝါကောင်လာပြင်းနဲ့ကြာရောက်တိုင်းနှစ်စဉ်ကျင်းပမြင်မွန်ပြည်သက်ပါတီရဲ့တော်လှန်ရေးနှစ်စစ်ရေးပြအခမ်းအနားကိုဒီနှစ်မှာတော့မြန်မာတပ်မတော်ကနေပထမဦးဆုံးကျင်းတားမြစ်ပိတ်ပင်ခဲ့ပါတယ်လက်ရှိထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဘက်မှာနှစ်ဖက်စစ်ရေးတင်းမာနေတဲ့အရေးလက္ခဏာရှိနေပေမဲ့မွန်ပြည်သက်ပါတီအနေနဲ့အခမ်းအနားကိုဆက်လက်ကျင်းပသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းပြေဆုံးလို့ထိုင်းခြေဆိုင် VA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဘလက်ဆွန်ဖတ်ကြီးရွာမှာမလက်ဖြန်မှာကျင်းပမဲ့မွန်ပြည်သက်ပါတီရဲ့နှစ်90ပြည့်တော်လှန်ရေးနေ့အခမ်းအနားကိုမြန်မာသမ္မတကနေပိတ်ပင်ခဲ့တဲ့အခြေအနေကိုတော့ဘ ਹੁ ကော်မတီဝင်နိုင်အောင်မငေးကခုလိုပြောပါတယ်
တော်ရင်တွေကစပြီးတော့တမတော်ကနေပြီးတော့ကျွန်တော်တို့မွန်ပြည်သက်ပါတီတွေပြည်သူ5မှာရှိတဲ့ရမငန်းနေရာမှာကျွန်တော်တို့နေ့စဉ်နေ့တိုင်းလောက်တဲ့တော်လာရင်းနေစီပြခန်းလမ်းကိုစစ်မှတ်ဖြစ်မပြုဘူးလို့ဟိုကက်ကွက်စာတောင်ထုတ်လာတယ်ကျွန်တော်တို့ကလူပဲဖြစ်ပေါ့နော်ဒီကက်ကွက်စာထုတ်တာဖိတ်ပြနေတာရှင်းဆက်ပြီးတော့ဆက်နဲ့လာပြီးတော့ဆက်မ
ဒီနေ့နှစ်ခုနှစ်ဆက်ပြီးတော်လိုင်းရင်းနဲ့အခမ်းအနားကျင်းပမှုကိုပြိပင်ခဲ့တယ်လို့ဖျားသုံးစုဘက်မှာမြန်မာတပ်မတော်ကနေစစ်ရေးပြင်ဆင်မှုတွေရှိနေတယ်လို့မုံကြီးတဲ့ပါတီဖျားသုံးစုမျိုးနဲ့တာဝန်ရှိသူတွေကမွန်ပါတာနဲ့ခုလိုပြောပါတယ်ရတခါရတာကျွန်တော်ဝန်တော်လို့ပုံမှန်အားထုတ်လို့ရှိရမလို့ဘာပေါ်ဟာငါတို့ပြောတာလဲဒါပါပြရမှာသူတူတူတူပြောသွားတာကတော့အရှိတော်ဆိုင်စစ်ဌာနချု ကျွန်တော်တို့ခန္ဓာကိုနှောက်ရှက်ပေးမယ်အနေထားတွေ့ရတယ်ကျွန်တော်တို့ကတော့တော်လန်ရင်းနေခန္ဓာကိုတော့ဆက်လက်လှုပ်ဆောင်သွားဖို့အထက်လူကြီးတွေကဆုံးဖြတ်ပြီးသားပါဆိုပြီးမွန်ပါရာနဲ့ပြောဆိုသွားတာပါလက်ရှိဖျားသုံးစုတည်တာပလိုက်တုံဖတ်စကမ်းမှာမွန်တော်လန်ရင်းနေခန္ဓာကျင်းပမှာဖြစ်တယ်လို့မြန်မာသမ္မတနေနဲ့ပလိုက်တုံဖတ်ယူရနဲ့ခြေလျင်ကြီးလေးနာရီကွာကျုံကြီးရောက်ပတ်မှာအစ် ဆိုရင်စစ်တပ်နဲ့ရေးယူသွားမယ်လို့ဒေသခံမြန်မာတပ်မတော်ကနေတပ်ဆိုင်ရာရေးမြို့ဆက်ဆံရေးရုံးကကြောင်းကြားလာတယ်လို့သဝေခရိုင်ကော်မတီဝင်တူကပြောပါတယ်။တပ်မတော်ကနေမုံမြင့်တဲ့ပါတီခန္ဓာပိတ်တွင်မှုကိုမြန်မာငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကတင်ပြထားပေမဲ့
တဆုံးတရားကြောင်းပြန်လာတာမရှိဘူးလို့မုံမြင့်တဲ့ပါတီဘူကော်မတီဝင်နိုင်အောင်မငေးကခုလိုဆက်ပြောပါတယ်။ဒီငါးရက်နေ့မနေ့စောစောမှာမုံမြင့်တဲ့ပါတီကိစ္စချင်းလို့ကျွန်တော်တို့ဗိုလ်ချုပ်ကြီးခင်ဆိုဦးပြောတယ်။ဒီအချိန်မှာသူတို့ဖြစ်တယ်။အဲဆိုဗိုလ်ချုပ်ဟိုဝိုင်းကူပြီးပြောပြပါလို့လည်းကျွန်တော်ပြောထားတယ်။ဒါမဲ့ဒီကနေ့ထိဘာမှပြည်လည်းမှုမရှိသေးဘူးပေါ့နော်။ပြီးခဲ့တဲ့
ပင်လာတာပါမုံမြင့်တပါတီရဲ့မွန်တော်လိုင်းရင်းနဲ့အခမ်းအနားကို၎င်းတို့တပ်တီရသထုံခရိုင်မော်လမြိုင်ခရိုင်သဝဲခရိုင်နဲ့ဘ ഹു ဝန်းကျင်ဒေသတွေမှာစစ်ရေးပြခမ်းအနားတွေနဲ့နှစ်စဉ်ကျင်းပနေခဲ့တာပါဒီနေ့မှာသူသူသေးသေးပိတ်ပင်လာတာဟာ NCA ပြည်ရလက်မှတ်မရေးဆိုးနိုင်သေးတဲ့မွန်ပြည်တဲ့ပါတီပေါ်ဖိအားပေးတဲ့လို့ရတဲ့ခုလို့မွန်နိုင်ငံကြီးလိလသုံးသပ်သူနိုင်မင်းမင်းလွယ်ကရှုမြင်နေပါတယ
်မွန်ပြည်တဲ့ပါတီကိုလက်မှတ်ထိုးဖို့အတွက်ဆိုရပက်ကလည်းကာနာချက်တွေထုတ်ဆဆောင်ရွက်မှုတွေကအများကြီးရှိခဲ့တယ်မွန်ပြည်တဲ့ပါတီကလှုပ်ဆောင်တဲ့နိုင်ငံကြီးနဲ့ဆိုင်တော့သူပါတီနဲ့ဆိုင်တဲ့လုံငန်းဆောင်တာတွေပေါ့ဗျာတကယ်ချို့မြူတာနေလိုမျိုးဒီတော်လာရေးနေလိုမျိုးတွေကြတာလူစုနဲ့ငွေပြီးတော့လှုပ်ရတဲ့ပွဲတွေကြတာသူတို့ကလိုက်လျောခဲ့တာတောက်လျှောက်ဆိုရဆက်ဆက်နော်ဘုဂျုတ်ကညုတ်ခေတ်တဲ့က1995ပြည့်ရကာလတော့ကလည်းလှုပ်ဆောင်ခွင့်ရခဲ့တယ်ဒီကြတဲ့သူတိတ်တိတ်ဆိုရမှလည်းဒီတိုင်းပဲသူဒီဆိုရလက်ထက်မှာမကြရဲဆိုရကတဆုံရတာစီပိတ်ပင်ခြင်းတဆုံရမတွေ့ရပဲနဲ့စစ်တပ်ကစာစီပိတ်ပင်တဲ့ပုံစံမျိုးဖြစ်တဲ့ကြတာဒါစစ်တပ်ဖိအားပေးတဲ့အနေနဲ့ပဲကျွန်တော်တို့နိုင်ငံရေးလေ့လာသူအနေနဲ့လာလို့ဆိုတော့အဲ့လိုပဲမြင်လာတယ်
တရှိဖျားသုံးစုဒေတာမှာမွန်ပြည်တဲ့ပါတီနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့အသည့်နေရာယူစစ်ရေးသွင်ဆောင်နေတဲ့လက္ခဏာကြောင့်ဒေတာခံတွေအနေနဲ့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့တုန်းကလည်းဖျားသုံးစုဒေတာကမွန်ပြည်တဲ့ပါတီရဲ့80ကျိန်မြောက်မွန်မျိုးရိုင်းခန္ဓာမှာစစ်ရေးပြခန္ဓာမလုဆောင်ဖို့မြန်မာတပ်မတော်ကလည်းညွှန်ကြားချက်ပေးလာတဲ့ပုံမှာမွန်ပြည်တဲ့ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်မွန်ပြည်တဲ့ပါတီရဲ့အကောက်ဖွန်ဂိတ်စခန်း3ခုကိုမြန်မာတပ်မတော်ကလည်းတင်ပတ်ခဲ့ပါတယ်ခင်ဗျာ။
နိုင်ကွင်းတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့အမေရိကန်ပြည်ထောင်စုမှနေကြတဲ့အကြောင်းကိုတင်ပြပေးပါမယ်ဒီကုဩဂုတ်လ21ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုတဝန်းကနေရအတော်များများမှရှိကြတဲ့သူတွေဟာတွေ့ရခဲလာတဲ့နေအပြည့်ကျတဲ့မြင်ကွင်းကိုတွေ့မြင်ကြဖို့ရှိပါတယ်ကျမတို့နေထိုင်ရာကဘာဂျိုနဲ့နေအကြားမှာလမကြခဏဖြတ်တန်းသွားလေးရှိပေမဲ့အခုလိုလုံးဝအပြည့်နေကြတာမျိုးဟာယင်ဖန်ရင်ခါတာဖြစ်လေရှိပြီးကဘာကြီးရဲ့တချို့နေရာတွေမှာဒါတွေ့မြင်ကြရလေရှိတာပါ VOA တင်ဒါ George Putti ပြပိုးတဲ့တင်ကိုအပြည့်စုံဆက်ပြီးတင်ပြပေးပါမယ်ရှင်ကဘာမြေကြီးကိုလာကနေစဉ်လက်ပတ်နေတယ်ဆိုရင်ဘာကြောင့်နေချက်တာတိတ်ဖြစ်ပေါ်လေမရှိတယ်ဆိုတာကို NASA သိပ္ပံပညာရှင် Alex Yang ကအခုလိုရှင်းပြပါတယ်
The moon doesn't actually
တကယ်တော့နေရကဘာကြီးကိုလက်ပတ်သွားနေတဲ့ဂျိုပက်လန်းလိုမျိုးလာကဘာကြီးကိုပတ်တဲ့ဂျိုပက်လန်းဟာမျက်နှာပြင်တစ်ခုထဲမှာလက်ပတ်ပြီးတော့သွားနေတာမဟုတ်ပါဘူးနည်းနည်းပါးပါးအတင်းဆောင်နေရှိတယ်ပြီးခံမှန်းကြီးအနေနဲ့5ဒီဂရီလောက်အတင်းဆောင်ရှိတာပါတယ်ဒါကြောင့်မို့တစ်ခါတလေလာကကဘာကြီးရဲ့အပေါ်ကိုအနှဲငယ်ရောက်နေတယ်ပြီးတစ်ခါတလေမှာကဘာမြေကြီးရောက်အနှဲငယ်ကျရောက်နေတတ်ပါတယ်အဲ့ဒီခါမျိုးတွေမှာဆိုရင်လာရဲ့အရေးဖြစ်ပေါ်စေပါတယ်ဒါပေမဲ့တစ်ခါတရံလမ်းကြောင်းတဲတဲ့ပေါ်မှာလက်ပတ်သွားနေတဲ့အခြေမျိုးတွေမှာဆိုရင်တော့ကဘာကြီးပေါ်ကိုအရေးကြားပြီးနေတော်ရဲ့ချက်တာမျိုးနဲ့တစ်ခါတလေလုံးဝအပြည့်ချက်တာမျိုးတွေဖြစ်ပေါ်စေပါတယ်
။ကောင်းကင်တစ်ခုလုံးရဲ့ဒီဂရီတဝက်လောက်ကိုပဲလာကဖုံးလွှမ်းသွားတာဖြစ်ပြီးအရေးနှချမ်းဖြစ်ပေါ်စေပါတယ်။ umbrella လို့ခေါ်တဲ့ဆက်ဝိုင်းတစ်ခုထက်တဲ့ပုံသဏ္ဍာန်မျိုးဖြစ်ပေါ်ရင်တော့နေအပြစ်ကြတာကိုတွေ့မြင်ရမှာဖြစ်ပြီး pan umbrella လို့ခေါ်တဲ့လက်သေးခွန်သဏ္ဍာန်ပုံစံမျိုးဖြစ်ပေါ်ရင်တော့နှစ်ချမ်းစလုံးမှာနေတိုးဝဲပဲကြတာမျိုးကိုတွေ့မြင်ရတာဖြစ်ပါတယ်။ umbrella လို့ခေါ်တဲ့ဆက်ဝိုင်းတစ်ခုထက်တဲ့ပုံသဏ္ဍာန်မျိုးဖြစ်ပေါ်ရင်တော့လရဲ့အရိပ်က112ကီလိုမီတာလောက်အကျယ်ဝန်းရှိမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကိုတနာယီအတွင်းခန့်မှန်းကြီး2400လောက်ဖြတ်တန်းသွားမှာဖြစ်ပြီးနှစ်မိနစ်ကနေ9မိနစ်အထိနေကြတာကိုတွေ့မြင်ရမှာဖြစ်ပါတယ်။နေဝန်းကြီးနဲ့နေရဲပပတ်လဲကိုဝန်းရံထားပြီးဖျားထွက်နေတဲ့မီးလျံတွေကိုလစ်လာနိုင်ဖို့အတွက်ဒီကြုံတော့ကြုံခဲအခွင့်အရေးမျိုးရတာကိုသိပ္ပံပညာရှင်တွေစိတ်လှုပ်ရှားနေကြပါတယ်။NASA သိပ္ပံပညာရှင် Nicolin Vial ကအခုလိုပြောပါတယ
် It's not very bright so we usually can't see it but
နေကနေဖြာထွက်နေတဲ့မီးလျံတွေဟာသိပ်ပြီးတော့မတောက်ပါတဲ့အတွက်ကျမတို့မတွေ့နိုင်တာပါဒါပေမဲ့နေအပြည့်ကျတဲ့အခါမျိုးမှာတော့နေရဲ့ဆွဲအားပောက်ကွဲမှုတွေနဲ့လှုပ်ရှားမှုတွေကိုကျမတို့တွေ့နိုင်ပါတယ်နေဝင်းကြီးဟာလွန်မင်းပူလောင်မှုရှိပြီးတော့ဘာကြောင့်အဲ့ဒါလိုဖြစ်နေတယ်လဲဆိုတာကိုလည်းကျမတို့နားမလည်နိုင်ပါဘူးဒါကြောင့်လည်းကျမတို့လေ့လာနေတာပါကဘာမီကြီးအပါအဝင်နေအဖွဲ့အစည်းတစ်ခုလုံးမှာရှိနေတဲ့ဂျူရီအပေါ်တက်ရောက်မှုရှိစီတဲ့ဒီနေရဲ့ပပတ်လယ်မှာရှိနေတဲ့လှုပ်ရှားမှုတွေကိုကျမတို့အကုန်လုံးနားလည်သဘောပေါက်စေချင်တာဖြစ်ပါတယ်။အမေရိကတိုက်အလဲဘဟုနေရာမြောက်အမေရိကနဲ့တောင်အမေရိကနေရာတွေမှာရှိတဲ့လူတွေအနေနဲ့အ ਨੇ ဆုံးနေကြတာကိုဒီစိတ်တစ်ပိုင်းတွေ့မြင်ကြရမှာဖြစ်ပါတယ်။နေကြတာကိုကြည့်ရှုနိုင်ဖို့ကအထူးပြုလုပ်ထားတဲ့မျက်စိကိုအကာအကွယ်ပေးတဲ့မျက်မှန်ကိုအသုံးပြုဖို့လိုပါတယ်။တာမန်နေကာမျက်မှန်ကိုအသုံးပြုရင်တောင်မျက်လုံးကိုအကာအကွယ်မပေးနိုင်ပါဘူး။နောက်တစ်မျိုးကတော့စက်ကူဘုံးကနေအပေါက်တွေဖောက်ပြီးကြည့်နိုင်ပါတယ်။မျက်လုံးရှိတဲ့ဘက်ကနေကြည့်ဖို့ဖောက်ထားတဲ့စက်ကူဘုံးအပေါက်ကိုအလူမီနီယံနဲ့ဖုံးပြီးတော့တစ်ဖက်အပေါက်ကိုတော့စက်ကူဖြူနဲ့ဖုံးအုပ်ပြီးအဲ့ဒီကနေနေကြတာကိုကြည့်ရှုနိုင်ပါတယ်။တိမ်တွေမရှိရင်တော့နေကြတာကိုရင်သားရှုမောပွေမြင်ကွင်းမျိုးတွေ့မြင်ကြရမှာဖြစ်ပါတယ်ရှင်။ဒီဝေမြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နေ့ကြာည9:00နာရီကနေ10:00နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တိန်ကြီးထိုက်တင်ပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်မျိုးဖြုတ်တပ်ဖြတ်မှုဆန်ရဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာဒုတိယသမ္မတဦးမြင့်စွေကရည်ရည်ပြတ်ညင်းဆိုပါတယ်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အပိဓာအရှင်ခန်းစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်စစ်တပ်ဘက်ကအုပ်စုဖွဲ့အတ္တမကျူးလွန်တာမရှိသလိုနယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်ရွာတွေကိုရှင်းပစ်ခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်စွေကပြောဆိုသွားပါတယ်ရှင်မြောက်ကိုရီးယားအပေါ်နောက်ထပ်တန်းခတ်ပိတ်ဆို့အရေးယူမှုတွေချမှတ်မဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလွန်ခြုံရေးကောင်စီမှစနေနေ့ကတညီတညွတ်ထဲမဲပြီးအတည်ပြုလိုက်ပါတယ်အမေရိကန်ကကမကထပြုတင်သွင်းတဲ့ဒီအရေးယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဲ့တင်းဒုံးကျည်အစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာ10,000လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပြပဲ့တင်းဒုံးကျည်တွေကိုမြောက်ကိုရီးယားကစမ်းသပ်ပစ်လုခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်အရေးယူမှုချမှတ်တာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုတို့ဟာဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပြင်ပမှာနှစ်နိုင်ငံတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလိုက်နာပြီးဒုံးကျည်ဆန်းသတ်မှုတွေလုပ်ပြီးနိုင်ငံတကာအသိုင်းအဝိုင်းကိုရံမစားဖို့တရုတ်နိုင်ငံခြားရေးဝန်ကြီးကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့မြန်မာ၊ဂျပန်နဲ့တောင်ကိုရီးယားတို့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင
်။တရင်ချင်းတွေကိုမှတင်ရင်ထိုက်တင်ညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier Altair ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ View American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိလိုင်းဒိုမီတာ 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.